Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာသာရှင်များရှင်အမေရိကန်ပြည်ထောင်စုဝင်မြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ10ရက်ပုံထိုးနေ့ညဘက်9:00နာရီ 10:00 စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့51တို့ကနေဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးသွားမှာပါ။ငွေချေးအကျပ်တဲဆက်ရောက်နေတဲ့ Green နိုင်ငံမှာဒီချင်းငွေဆိုင်ရာ3နှစ်ကြာအစီအစဉ်တည်ရအတွက်အကူအညီပေးဖို့ဥရောပသမ္မတကို Greek ခေါင်းဆောင်တွေကတောင်းဆိုလိုက်တာ။နောက်ဒီတရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဒီကနေ့အထိဇက်တိုက်ကျဆင်းနေတာ။ဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွှတ်တော်တွင်မအောင်မမြင်ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲရက်ကျင်းပမယ့်ရက်ကိုကြေညာလိုက်ပါပြီ။
တကယ်တော့နေပါလူဝင်မာလာရှိရဲ့တင်းမှုဒီအခုဆက်ကကျွန်တော်တို့ရွေးကောက်ပွဲကျင်းပမယ်ရက်ပေါ့နောက်တစ်ခုပါသေးတယ်ဗျဟို90လောက်နေအမည်စင်စ
ားကြီးအောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွန်ကြားရေးမှူးဦးတောင်းလိုက်ပါရှင်ပြည်စုံကိုနောက်ပိုင်းမှာကြားရပါမယ်ဒါအပြင်ဇူလိုင်လ10ရက်ကရားပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးလေးဦးပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်တဲ့သတင်းဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ခွဲခခွေနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြည်ထောင်စုလွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ချက်ချတဲ့သတင်းနဲ့တိုင်းဒီဆုံးဖြတ်လိုက်တဲ့အပေါ်တိုင်းရင်းသားလူမျိုးတွေအတွက်ဘလို့အခွင့်အရေးတွေပိုရနိုင်မလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ပြတော့ဖို့ရှိပါတယ်။ခုရင်ဆုံးတော့ပုထုနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်
။အီရန်နျူကလ িয়ার ရေးအဖြစ်ရှာဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားဗီယက်နာမှာဒီကနေ့အထိဆက်လက်ဆွေးနွေးနေပါတယ်။လာမယ့်တောက်ကြနေ့မှာနှစ်ဖက်ကြားသဘောတူညီမှုရအောင်ဆက်ပြီးဆွေးနွေးတော့မှာလည်းဖြစ်ပါတယ်။မပြည့်ပြည့်သေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့နောက်ဆုံးအချိန်နဲ့အခုလိုထပ်ပြီးရတိုးဆွေးနွေးတာဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့အနောက်နိုင်ငံသံတမန်တဦးကအင်္ဂါနေ့အနောက်မိုင်းတို့ကပြောပါတယ်။နောက်လာမယ့်48နာရီအတွင်းဘလို့အကြောင်းပြချက်မျိုးနဲ့ဆက်ပြီးသွားနိုင်မလဲဆိုတာကိုတော့ခံမှန်းရခက်တယ်လို့အမိမဖော်လို့တဲ့သံတမန်တဦးကသတင်းတောက်တွေကိုပြောပါတယ်။ရတီကြသတ်မှတ်ပြီးဆွေးနွေးတာထက်အီရန်အနေနဲ့အပြေးထွက်တဲ့အထိဆက်ပြီးဆွေးနွေးသွားမယ်လို့ဆွေးနွေးပွဲကိုတက်ရောက်နေတဲ့အီရန်အကြီးတန်းစစ်ဆေးညှိနှိုင်းရေးမှူးအဘက်စ်အရက်ချီကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မာရီဟက်ကတော့အချိန်သတ်မှတ်ပြီးဆောင်ရွက်တာထက်အနှစ်သာရအပြေးအဝရှိတဲ့သဘောတူညီမှုမျိုးရဖို့ပိုလေးထားတယ်လို့ပြောဆိုပါရခင်ဗျာ
။ American သမ္မတဘရန်အိုဘားမားဟာ Vietnam Communist Party အကြီးအကဲနဲ့အင်္ဂါနေ့ကသမ္မတအိမ်ဘီရိုမှာတွေ့ဆုံခဲ့ပါတယ်။ဗီယက်နမ်စစ်ပွဲပြီးနှစ်ပေါင်း40ကြာပြီတဲ့နောက်တချိန်ကရန်ဘက်နှစ်နိုင်ငံခေါင်းဆောင်တွေအခုလိုတွေ့ဆုံကြတာကိုနိုင်ငံဆက်ဆံရေးမှာထူးခြားတဲ့တိုးတက်မှုတစ်ခုဖြစ်နေပြောဆိုကြပါတယ်။ American နဲ့ Vietnam ကြားပုံမှန်ဆက်ဆံရေးတည်ဆောက်ခဲ့တာနှစ်20ပြည့်တဲ့အချိန်အတွင်း American ကိုပထမဆုံးရောက်လာတဲ့ Vietnam Communist Party အထွေထွေအတွင်းရေးမှူး Nguyen Phu Thong ကိုသမ္မတ Obama ကကြိုဆိုနှုတ်ခွန်းဆက်စကားပြောပါတယ်။အပြန်အလှန်လေးစားမှုပေါ်မှာအခြေခံပြီးနှစ်နိုင်ငံလူထုအတွက်အကျိုးဖြစ်စေတဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးပေါ်ထွက်တာကိုတွေ့ရတယ်လို့သမရကပြောပါတယ်လူခွင့်ရင်းနဲ့ဘာသာရေးလွတ်လပ်ခွင့်လိုနှစ်နိုင်ငံကြားသဘောထားကွဲပြားတဲ့ကိစ္စရပ်တွေပေါ်မှာလဲသူနဲ့မစ္စတာဒရွန်တို့ပုံမှန်လည်းလည်းဆွေးနွေးခဲ့ကြတယ်လို့သမရအိုဘားမားကပြောပါတယ်တခြားနိုင်ငံပေါင်းတရာစင်းနဲ့အတူ American နဲ့ Vietnam တို့ပါဝင်ပြီးတရုတ်နိုင်ငံတို့မပါဝင်တဲ့ Pacific သမုဒ္ဒရာကျောက်ဖြတ်မိတ်ဖက်ဆက်ဆံရေး TPP လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုလည်းခေါင်းဆောင်လူကဆွေးနွေးကြတာပါအင်္ဂါနေ့သမရအင်ဂျီရောပြင်ပမှာတော့ American နိုင်ငံတဝန်းနေထိုင်ကြတဲ့ Vietnam နယ်ဘောတွေကအထွေထွေတွင်မှုရဲ့ခီးစဉ်ကိုကန့်ကွက်ဆန္ဒပြကြတာပါဒီမိုကရေစီနဲ့အချင်းကျသတင်းမီဒီယာသမားတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ sign board တွေနဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ
်ငွေကြေးအကျပ်တဲဆက်ရောက်နေတဲ့ Greek နိုင်ငံကချင်းငွေဆိုင်ရာ၃နှစ်ကြာအစီအစဉ်တည်ရအတွက်အကူအညီပေးဖို့ဥရောပသမဂ္ဂကိုတောင်းဒီကနေ့တောင်းဆိုလိုက်ပါတယ်အခွန်နဲ့တက်ပြစ်ပင်စင်ဆိုင်ရာကိစ္စတွေကိုချက်ချင်းအကောင့်ထဲပုံမယ်လို့လဲသူကဂရီပေးပြောဆိုပါတယ် Green ဝန်ကြီးချုပ် Alexis Tsipras ကStrasbourg မှာကျင်းပတဲ့ဥရောပပါလီမန်မှာဥရောပခေါင်းဆောင်တွေကိုတောင်းဆိုထားတဲ့ဒီနောက်ဆုံးသတ်မှတ်ရမတိုင်မီခိုင်မာတဲ့အဆိုပြုချက်တရက်ကိုတင်သွင်းနိုင်မယ်လို့ပြောဆိုပါရယ်ဥရောပသမဂ္ဂကသတ်မှတ်ထားတဲ့နောက်ဆုံးရဟာဒီသတင်းပတ်ကုန်မှာအဆုံးသတ်မှာဖြစ်ပြီးဂရိအနေနဲ့ဒီသဘောတူညီချက်တရမရဘူးဆိုရင်တော့ဂရိနိုင်ငံမှာဒေဝါလီခံရတဲ့အခြေအနေရောက်သွားစေပြီးတော့ဘန်စနစ်ပြိုလဲသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအရေးပေါ်အစည်းအဝေးပြီးတဲ့နောက်ပြောဆိုပါရယ်ခင်ဗျာ
လုံးရတဲ့တစ်နှစ်ကဖြစ်ပွားခဲ့တဲ့တိကရမြို့ကလူသက်ပွဲအတွင်းပ ပါဝင်ခဲ့သူစစ်သွေးကြော24ဦးကိုအီရတ်တရားရုံးတရုတ်ကနေတေတန်ချမှတ်လိုက်ပါတယ်။ဒေသမျိုးတော်ကအခြေစိုက်စစ်စခန်းတစ်ခုကို IS Islamic အစွန်းရောက်တွေကသိမ်းယူပြီးတဲ့နောက်မှာယာနဲ့ချီတဲ့ Shia Muslim အများပြားပါဝင်တဲ့တပ်ဖွဲ့တွေကိုတပ်ပစ်ခဲ့ကြတာပါ။အခုလိုပြစ်မှုကျူးလွန်သူတွေကိုကြိုးပေးပြီးတပ်ဖို့အတွက်ဘက်ဒက်မျိုးဗဟိုတရားရုံးကဒီကနေ့မှပဲစီရင်ချက်ချလိုက်ပါတာပါ။တပ်တည်း6ထားမခိုင်လုံးတဲ့တခြားလူ4ဦးကိုတော့အမှုကနေပတ်လက်ခဲ့ပါတယ်။အီရတ်အာနာရှင်ဟောင်းဆဒမ်ဟူစိန်မွေးဖော်ရတိကရမျိုးကိုလွန်ခဲ့တဲ့နွေရာသီကာလ IS Islamic စစ်သွေးကြော်တွေဘက်ကထိုးစစ်တွေစတင်ခဲ့တဲ့အချိန်မှာတည်ယူခဲ့တာဖြစ်ပါတယ်။အဲဒီနောက်ရှီယာတပ်ဖွဲ့ဝင်အတွေပါဝင် American ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုရဲ့အကူအညီနဲ့အဲဒီမျိုးကိုအီရတ်တပ်ဖွဲ့တွေကပြန်လည်ပြီးတည်ယူခဲ့တာပါ။
ဒီ American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဦးနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာပါတီစုံထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးတောင်းလိုင်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကဆက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေမင်းစင်းတွေကိုထုတ်ပြန်ရမှာအမှားအယွင်းတွေရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးသေးသေးချာချာစစ်စစ်ဆောင်ရွက်ဖို့နိုင်ငံရေးပါတီတွေကရောလူလူကပါတောင်းဆိုနေချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတည်ပြုထုတ်ပြန်လိုက်တာပါအဲ့လိုထုတ်ပြန်လိုက်တဲ့စီးရင်တွေမှာမွေးဖွားသူတွေရဲ့မွေးနေ့တွေရွာလုံးကျွတ်နီးပါတူညီနေတာတည်ဆုံးခဲ့သူတွေရဲ့နာမည်တွေမဲဆင်းထဲမှာပါနေပြီးတချို့မိသားစုလိုက်ဟာမဲဆင်းထဲမှာမပါဝင်တာတွေကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်ဒါအပြင်တိုင်းရင်းသားဒေသတချို့မှာလက်လက်ကင်ပရိပခါတွေဖြစ်ပွားနေတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပပြီးနိုင်မှုဆိုတာလည်းမသေးကြဘူးလို့သုံးသပ်သူတချို့ကပြောဆိုပါတယ်မကြသေးခင်ရပိုင်းတွေအတွင်းကတော့အမှားရင်းတွေများနေတဲ့မဲဆင်းကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုအားရအားလိုက်ရခီးထွက်လာခဲ့တဲ့ဗြိတိန်နိုင်ငံသားနှုတ်အသက်ခံမှုနဲ့ဖန်ခံနေရတဲ့မြန်မာနိုင်ငံသားနှုတ်ဟာဒီကနေ့ဇူလိုင်လ10ရက်ရုံချင်းအတွက်ကော့စမွေခရိုင်တရားရုံးကိုရောက်လာပြီးဖြစ်ပါတယ်ဒီလူသတ်မှုအတွက်ဗြိတိန်နိုင်ငံမှာဒေါသထွက်နေကြပြီးဒီလူသတ်မှုကနေထိုင်းရဲရဲ့အရေးချင်းနဲ့ထိုင်းနိုင်ငံရဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာသူတို့ရဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်လာတာပါဗြိတိန်နိုင်ငံသားတွေဖြစ်တဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟာနာဝစ်ရစ်တိုဟာထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံခြားခီးတွားတွေအသွားအလာများတဲ့လိပ်ကျွန်းလို့ခေါ်တဲ့ကော့တောင်ကျွန်းမှာမနစ်ကအသက်ခံခဲ့ရတာဖြစ်ပါတယ်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုနှစ်ယောက်ဟာသူတို့တတ်ခဲ့ကြံဝန်ခံခဲ့တယ်လို့အောက်တိုဘာလတုန်းကထိုင်းရဲတွေကပြောခဲ့ပါတယ်။ဒီလူသတ်မှုအတွက်တရင်ပတ်နဲ့ချီပြီးခံမှန်းပြောဆိုမှုတွေလုပ်နေတာမို့ထိုင်းရဲတွေဖိအားပေးခံရတဲ့နောက်ပိုင်းမှာအခုလိုဝန်ခံကြောင်းရဲတွေကပြောကြခဲ့တာဖြစ်ပါတယ်။ဒါအပြင် DNA စစ်ဆေးရမှာလည်းအသက်ခံရသူနှုတ်ဆီကရတဲ့ DNA ဟာအခုတန်ရရှိသူနှုတ်ဦးနဲ့ကပ်ညီနေတယ်လို့ရဲတွေကပြောခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာတော့သူတို့ကိုနှိပ်ဆက်ပြီးတပ်မီကြောင့်ဝန်ခံခိုင်းတယ်လို့သူတို့နှုတ်ကပြောကြခဲ့ပါတယ်။သူတို့နှစ်ဦးတည်းလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်နေအဖွဲ့ကတော့သူတို့ကိုဒီလိုဝန်ခံလောင်ရဲတွေကနှိပ်ဆက်တာတွေ့ခဲ့ရတာမို့ဒီကိစ္စကိုထိုင်းရှင်နေများကောင်စီကိုတင်သွင်းခဲ့တယ်လို့ပြောပါတယ်။ပြစ်မှုကျူးလွန်ကြောင်းတွေ့ခဲ့ရင်တော့သူတို့နှုတ်ကတေတံအကြခံရဖို့ရှိပါတယ်။ဒီလူသတ်မှုကအိန္ဒိယဆင်းရဲတဲ့နိုင်ငံတွေကလာပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားနှစ်သန်းခွဲလောက်ပေါ်မှာထိုင်းနိုင်ငံရဲ့ဆက်ဆံမှုကိုဆန်းသက်လိုက်တဲ့မှုလို့လူခွင့်အဖွဲ့တွေကပြောပါတယ်။တရားရင်ဆိုင်ရတဲ့အခါမှာငွေမတက်နိုင်တဲ့ဆင်းရဲသားတွေအမှုနိုင်မှုမလွယ်တဲ့ထိုင်းနိုင်ငံမှာဒီလူငယ်နှစ်ဦးတည်းမျှတာတဲ့တရားစီရင်မှုမျိုးမရဘဲထိုးကြွေးခံတဲ့ဖြစ်မျိုးရောက်မှာကိုလည်းစိုးရိမ်နေကြတာပါ။ဒီမှုတွေအောက်တိုဘာလလောက်မှာစီရင်ချက်ချမယ်လို့ခန့်မှန်းရပါတယ်။
တရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဒီကနေ့ထိဆက်ကျနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့စိုးရိမ်လွန်ပြီးလုပ်တာမျိုးတွေကိုတာဝန်ရှိသူတွေကသတိပေးနေရပြီးသတင်းသုံးပတ်ကြာဈေးကျနေတာကိုရပ်ဖို့လှုံ့ဆော်ချက်အသစ်တွေကိုကြေညာပါတယ်။အစုရှယ်ယာစံဈေးနှုန်းတွေဖြစ်တဲ့ Shanghai Composite Index ဟာ6ရာခိုင်နှုန်းနီးပါးကျဈေးနဲ့ပိတ်သွားပြီး Shanghai Composite Index ကတော့ 1.5 ရာခိုင်နှုန်းကျဈေးနဲ့ပိတ်ပါတယ်။အဲဒီလိုဈေးနှုန်းတွေဆက်ကျနေတာကြောင့်ဇွန်လအလယ်ကလေးကဆိုရင်ဈေးကွက်တန်ဖိုးဒေါ်လာ 3.1 ထရီလီယံလောက်ဆုံးရှုံးသွားပြီးဖြစ်ပါတယ်။အစုရှယ်ယာတွေကျဈေးနဲ့ရောင်းထုတ်ရတာမျိုးမဖြစ်စေဖို့ကြိုးစားတဲ့အနေနဲ့တရုတ်ကုမ္ပဏီယာပေါင်းများစွာကသူတို့ရဲ့အစုရှယ်ယာတွေအယောင်းဝယ်လုပ်တာကိုဆိုင်းငံ့ထားပေးဖို့ဒီကနေ့လျှောက်ထားကြပါတယ်။ပြည်မကြီးကကုမ္ပဏီပေါင်း1300ကျော် တနည်းအားဖြင့်ဈေးကွက်တွေကကုမ္ပဏီ40ရာခိုင်နှုန်းနဲ့မနည်းအားအစုရှယ်ယာအယောင်ဝယ်လုပ်တာကိုရပ်ထားကြတာပါဒီအစုရှယ်ယာဈေးကွက်ထဲမှာစိုးရင်တိတ်လန့်စိတ်တွေပေါ်လာပြီးကြိုးကြောက်မဲ့ရောင်းထုတ်တာတွေကြောင့်ဈေးနှုန်းတွေကျသွားတာလို့တရုတ်နိုင်ငံရဲ့အစုရှယ်ယာလုပ်ငန်းကိုကြီးကြပ်တဲ့တရုတ် Security Regulatory Commission ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
2015ခုနှစ်အတွက်ကမ္ဘာရှယ်ယာဝင်နေများဆင်းရဲတဲ့မှာနောက်ထပ်နေရာ28ခုကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှယ်ယာဝင်နေများဆိုင်ရာကော်မတီကနေထည့်သွင်းသတ်မှတ်လိုက်ပါတယ်။ဒီထက်မှာ Texas ပြည်နယ်က San Antonio မြို့က Alamo Creek သာသနာပြုတဲ့နေရာလည်းပါဝင်ပါတယ်။ဒီနေရာဟာ Catholic ဘာသာပတ်ပြည့်နှံ့စေဖို့အတွက်ခေါင်းဆောင်တွေထူထောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။
ထိုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါလွတ်တော်ရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါပြီ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေလွတ်တော်ရင်းမှာမအောင်မမြင်ဖြစ်ခဲ့ပြီးနောက်တနိုင်ကလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စည်းရင်လွှဲမှားမှုတွေကိုပြင်ဆင်မပြီးသေးပေမဲ့လို့လည်းရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အပေါ်မှာတော့အတိုက်ခံတွေကကြိုဆိုကြပါရယ်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖက်ကလည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုမကြခင်ရက်ပိုင်းမှာပဲဆုံးဖြတ်မယ်လို့လည်းပြောဆိုလိုက်ပါရယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါရှင်။လွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်။တနင်္ဂနွေနေ့ပါနိုဝင်ဘာလ၈ရက်တနင်္ဂနွေဒီအခုဆက်ကကျွန်တော်ရွေးကောက်ပွဲကျင်းပမယ်ရက်ပေါ့။နောက်တစ်ခုပါသေးတယ်ဗျာဟိုကိုယ်စားလောင်းနေမြင်းစင်းစတင်နေတယ်ဆိုတော့ဥစ္စာမှာပြင်ရကြပါတွေ့ချင်တယ်နော်။
လွတ်တော်ရင်းမှာအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်မှုတွေမအောင်မမြင်ဖြစ်ပြီးချိန်မှာအခုလို2015လွတ်တော်အမှတ်ရွေးကောက်ပွဲကျင်းပမဲ့ရက်ထွက်ပေါ်လာခဲ့တာဖြစ်ပေမဲ့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကြိုဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုတော့ဒီလ17ရက်နေ့ပါတီဗဟိုအလုံးမှုဆောင်ကြီးရဲ့စည်းဝေးပွဲမှာဆုံးဖြတ်ကြေညာမယ်လို့လည်းပါတီပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါတယ်။
ဒီလိုပဲဆိုတာဒီလိုပဲကျွန်တော်တို့ကရှင်းနေလို့လားရှင်းနေလို့ပြောလို့ဆိုတော့ကျွန်တော်ကျေးဇူးရဲဆိုတာကအဲဒီလိုပဲရှင်းမှမှန်းဆိုရင်ရှင်းပါဖို့လိုတဲ့အကြောင်းဆိုတော့ရှင်းမှမှန်းရှင်းပါပါဘူးကျွန်တော်ကျေးဇူးပါပါခင်ဗျာနောက်တစ်ချက်ကကျွန်တော်ဒီလိုပဲဒီညာကြီးဆိုတဲ့ခါကျတော့ကျွန်တော်တို့ဒီဘောရုံးကြီးအောင်စီစီထိုင်လို့လူလာရပါခင်ဗျာနောက်ဘောရုံးကြီးအောင်စီစီထိုင်ပြီးတော့ကျွန်တော်တို့ဒီလိုပဲဝင်နေနေလို့ဆိုတော့ကျွန်တော်ဆုံးဖြတ်မှာပါခင်ဗျာအဲကျွန်တော်တို့ဆောင်ထားတဲ့နေရာအစားတွေအားလည်းဒီလိုမျိုးကြက်ဘယ်လိုမျိုးကြက်ရိုးတယ်ဝင်နေလို့ကျွန်တော်တို့ကပြင်ရလိုက်ပြင်ရတယ်ဆိုရင်ကျွန်တော်အသိဉာဏ်အောင်ကျွန်တော်ပြင်ထားတယ်နေပါလားခင်ဗျာအဲကျွန်တော်တို့ဒီစက်တင်ရနေမှာတော့ကျွန်တော်ခီးစီတော့အများကြီးနေပြည်ရရှိပါလေခင်ဗျာအဲကြက်လို့ရှိရင်ကျွန်တော်တို့ဒီဥစ္စာကိုသင်ပြနိုင်ရင်ငဲလို့ယူဆပါလေခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့လာပိုင်းပဲလိုတော့တဲ့အချိန်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအကြိုထုတ်ပြန်ထားတဲ့မဲဆန္ဒရှင်စည်းင်းကိုအတိုက်အခံ NLD ပါတီဘက်ကတိမ်တက်ဆင်းလိုက်လံစစ်ဆေးနေရဆဲလေဖြစ်ပါတယ်ရွေးကောက်ပွဲမှာအဓိကကြားတဲ့မဲဆန္ဒရှင်စီးရင်အမှန်ကန်ဆုံးရရှိရေးကိုအတိုက်ခံတို့ဘက်ကဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလည်းဆက်လက်ပြီးတော့အာရုံစိုက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးထွန်းထွန်းဟင်ကပြောပါရစ်။ဒီ
လိုရိုက်ဆိုင်ထားတာတော့မဟုတ်ပဲဘူးညကျွန်တော်တို့က။အဲဒီလိုအတက်ကားကြည့်တော့ကျွန်တော်တို့ဒီစစ်စစ်နိုင်နေတယ်ပေါ့။ကျွန်တော်တို့ဒီလိုစပါတယ်ခင်ဗျာ။ဒီလိုရှိလို့ရှိရင်ကျွန်တော်တော်တော်လေးတော့အပြီးသွားပါပြီခင်ဗျာကျွန်တော်ပြီးနိုင်ပါတယ်ကျွန်တော်ရွေးကောက်ပွဲဝင်မယ်လို့ကျွန်တော်ဆုံးဖြတ်ပြီးနိုင်တယ်တကယ်လည်းတော်တော်ကြိုးစားအားကိစ္စကိုကျွန်တော်တိုင်ပါပါခင်ဗျာအဲကျွန်တော်တို့ဒီလိုခင်ဗျာဒီလိုရအောင်ကိစ္စဘာမှမလုပ်ရသေးဘူးဒီလိုတော့မဟုတ်ဘူးခင်ဗျာကျွန်တော်ကျင်းရရည်ပေါ့နော်တော်တော်ကြိုးစားပြရကျွန်တော်ဘယ်လိုလုပ်ရရှိရမလဲဘယ်လိုရည်ပြီးလို့ရှိရမလဲဒီဥစားပေးမှာဘယ်လိုပြီးပြေးမယ်အဲဒီတော်တော်ကြိုးစားကဘာလိုပြရလို့ပြရမယ်ဒီလိုဒီပေါ့ဗျာအဲ့ရည်ရတယ်ကျွန်တော်တို့ကဒီစင်လိုက်ကြည့်ရင်မဟုတ်ဘူးလားရှိပါလေခင်ဗျာ136ကိစ္စတွေကပြည်သူ့ဝန်ကြီးအုပ်ကြီးပြည်သူ့စီရေးကိစ္စတွေပြည်သူ့ဝန်ကြီးအုပ်ကြီးပြည်သူ့စီရေးကတော့အမျိုးသားဒီမိုကရေစီကအမြဲတမ်းကျွန်တော်တို့ရှေ့ကနေပြီးကျွန်တော်တို့ထောက်ရှားနေကြပြောပါလေခင်ဗျာအခုတော့လေကျွန်တော်တို့လက်ရှိအခြေအနေနဲ့လက်ရှိအခြေအနေကိုတိုက်တော့လေကျွန်တော်ရေးဟောဝင်ဖို့ဒုဒေနဲ့ကျွန်တော်ဆုံးဖြတ်ရင်လက်ရှိအခြေအနေတိုက်ကျွန်တော်ဝင်ဝင်ပြတော့ကျွန်တော်တို့ကအဖြစ်ရှိပါလေခင်ဗျာ
မဲဆန္ဒရှင်စီရင်မှားယွင်းမှုတွေဟာရွေးကောက်ပွဲတည်ငြိမ်အေးချမ်းမှုကိုထိခိုက်စေနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပြီးပြည်သူတွေနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ဒီကနေ့မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုနိုဝင်ဘာလ8ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ကြေညာလိုက်တာပါလွှတ်တော်ကိုယ်စားလှယ်လောင်းများအမည်စင်းတွေကိုတော့ဇူလိုင်လ20ရက်နေ့ကနေဩဂုတ်လ8ရက်နေ့အတွင်းမှာလက်ခံသွားမှာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းရုပ်သိမ်းလို့ရင်တော့ဩဂုတ်လ17ရက်နေ့နောက်ဆုံးနေ့အဖြစ်သတ်မှတ်ထားပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်လ12ရက်နေ့ကနေ21ရက်နေ့အတွင်းမှာစီစစ်သွားမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဗုဒ္ဓဟူးနေ့မှာတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်
မတင်ကြီးထိုက်တင်ပြသွားတော့ပါရှင်ဆက်လက်ပြီးကရားပြည်နယ်ဖက်ကသတင်းတပုတ်တစ်ဆက်ထဲတင်ပြပါောင်းမယ်ကရားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာအရေးချင်းရှိတဲ့သူတွေပါဝင်အရေးခံနိုင်ဖို့အတွက်နေရာဖယ်ပေးတဲ့သဘောလို့ပါတီကနှုတ်ထွက်ခဲ့တဲ့ဝန်ကြီးတွေကပြောဆိုခဲ့သလိုဒီလိုထိပ်ပိုင်းဝန်ကြီးတွေနှုတ်ထွက်မှုရဲ့အခြေခံအကြောင်းတရားဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်ရွေးကောက်ပွဲရှင်ပြန်ရေးမှာနေရာရွေးချယ်ရေးပြဿနာတစ်ခုလို့လဲဒေသခံနိုင်ငံရေးပါတီကတာဝန်ရှိသူတွေကရှုမြင်နေကြပါတယ်ဒီအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကရပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဝန်ကြီး၄ဦးဟာလက်ရှိအာဏာရနိုင်ငံရေးပါတီကြီးတခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်ဒီလိုနှုတ်ထွက်ရတဲ့အကြောင်းရင်းကိုတော့ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူးဟူးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီသူတို့ဆိုတာမိမိစံနဲ့ကျွန်တော်တို့နှုတ်ထွက်တာပဲနှုတ်ထွက်တဲ့ဘောပဲရှိပါမယ်။ငါဥပါပါမှာပေါ့ငါဥဝင်းချို့ပါဝင်ပါတော့ကျွန်တော်တို့ကနှုတ်ထွက်လိုက်ပြီးရှင်တော့ပါတီကတော့နားလိုက်တာပေါ့နော်။တခြားပါတီရဲ့ချက်တော့မရှိပါလေ။အဓိကကတော့ကျွန်တော်တို့ရုပ်တော့ပြမှာကျွန်တော်တို့နီးတူပေါ့နော်။ဒီလူတွေလည်းတို့အခွင့်အရေးရှိတယ်။အများကြီးဒီအကြီးချက်ကကိုယ်တိုင်အနေနဲ့တို့ဆံရခွင့်ရှိတာပေါ့နော်။ဆိုတော့တတိယအခွင့်အရေးလို့ကျွန်တော်တို့ကလည်းပဲပိတ်ပြီးတို့နေရာပြေးချင်တဲ့ဒီအချင်းနဲ့ကျွန်တော်တို့အမည်ဆောင်ပြတာမယ်ဆောက်ပါလေ။
ကရပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူးဟူလမ်းမဆက်သေးရေးဝန်ကြီးဦးချစ်လှစီပင်တရားရေးဝန်ကြီးဦးအောင်နိုင်ဦးဗမာတိုင်းဒေသရေးရဝန်ကြီးတောက်တာစိန်ဦးတို့ကနေပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်တာပါဝန်ကြီးချုပ်အပါအဝင်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ပြိုးပါတီအတွင်းလာမယ့်2025ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကအခုလိုတုံ့သပြောဆိုခဲ့ပါတယ်
သောပါတီတွင်မှာဒီနေရာရွေးချယ်မှုနေရာယူမှုပေါ်မှာတို့အချင်းချင်းမပြေလည်လို့ဒီလာမယ့်2025ရွေးကောက်ပွဲအတွက်တို့တင်ရှင်းတဲ့နေရာမှာနည်းနည်းအဆင်မပြေမှုဖြစ်နေကြပဲ
သမရယုံဝန်ကြီးတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကနေလာမယ့်ရွေးကောက်ပွဲမှာကရပြည်နယ်မဲဆန္ဒနယ်မြေတွင်ပါဝင်ရှင်ပြိုင်လူကြောင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘဟုကိုတင်ပြခဲ့ပြီးအခုလိုကရားပြည်နယ်ကဝန်ကြီးချုပ်နဲ့ဝန်ကြီးလေးဦးနှုတ်ဆက်မှုဖြစ်စဉ်တွေပေါ်ပေါက်လာတယ်လို့လည်းဦးစောတန်နီရယ်ကပြောပါတယ်။လာမယ့်2025ရွေးကောက်ပွဲမှာပြည်ကံဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီးနှူးဟာကရားပြည်နယ်တွင်ဝင်ရောက်ရှင်ပြန်ရွေးခံဖို့ရာထချက်ရှိနေတယ်လို့ကရားလူမျိုးစုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးစောတန်နီရယ်ကအခုလိုဆက်ပြောပါတယ
်။ရှားတော်မှဦးအောင်မင်းရယ်စေကျော်ထုံးရယ်ဘောလကဲမှာဥစုသိန်းနောက်ပါဆောင်မှာဥဝင်းကြီးဝှချဝင်းကြီးပေါ့အဲ့လေးဦးဒုဝန်ကြီးဝင်းကြီးလည်းပါဆောင်မှာဝင်ကြမယ်နောက်သာဒုဝန်ကြီးကျော်ကျော်ထုံးလည်းရှားတော်မှာဝင်ကြမယ်အဲ့ဒါသူတို့ဝန်ကြီး၄ဦးကဒီမှာအကြောင်းနေ
ပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဥစောဟူဟူကတော့ဝန်ကြီးအောင်မင်းဝန်ကြီးဥစုသိန်းတို့ကရပြည်နယ်တွင်ဝင်ရောက်ရွေးခံမှုကိစ္စနဲ့သူတို့နှုတ်ထွက်လိုက်တဲ့ကိစ္စဟာပတ်သက်မှုမရှိဘူးလို့ဆိုပါတယ
်ကျွန်တော်တိုက်ဆိုင်နေလို့မမြင်ပါဘူးဒါတော့သူကိစ္စနဲ့ဒီလိုလာတာကျွန်တော်အစိုးရဖွင့်တယ်ဆိုတော့ဒီနေ့ဆောင်ရွက်တာတော့မရှိဘူးကျွန်တော်လည်းမိမိရဲ့အစီအစဉ်နဲ့မိမိတို့ဆက်ဖြစ်တဲ့အပေါ်မှာမြည်မှာသူတို့နဲ့တိုက်ဆိုင်မှုဒီနေ့အချိန်ဒီနေ့ပေါ်ဆက်မှုအဲ့လိုမရှိပါဘူးခင်ဗျာ
ဇူလိုင်လ3ရက်နေ့ကစပြီးဝန်ကြီးတွေရဲ့နှုတ်ဆက်စာတင်တဲ့အပေါ်ပြည်ထောင်စုကြံ့ခိုင်ရေးပါတီဘူဌာနချုပ်ကနေခွင့်ပြုခဲ့တယ်လို့လည်းဦးစောဟူးဟူးကပြောပါတယ်ပြည်ကံပြိုးပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့တခြားပါတီတွေဝင်ရောက်ဖို့အစီအစဉ်မရှိသေးပေမဲ့လည်းရွေးကောက်ပွဲနီးကပ်လာတဲ့ကာလမှာမဲဆန္ဒရှင်ပြည်သူတွေဆန္ဒရှိတောင်းဆိုလာရင်ရွေးကောက်ပွဲဝင်ဖို့ပြန်စင်စားသွားမယ်လို့လည်းပြည်နယ်လှည့်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူးဟူးကပြောပါတယ်လက်ရှိကရပြည်နယ်တွင်ရွေးကောက်ပွဲကော်မရှင်ကနေလာမယ့်ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်စည်းရင်းထုတ်ပြန်ရမှာမဲအမှားယွင်းများပြားနေတယ်လို့ကရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကပြောပါတယ်လက်ရှိကရပြည်နယ်တွင်မှာမဲပေးနိုင်သူတွေရဲ့စည်းရင်းမှားယွင်းမှုများပြားနေတဲ့အနေအထားရတော့လကောက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တချို့ဟာယူတာပွေလမှုမရှိတဲ့အခြေအနေတွေကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ချေမရှိဘူးလို့လည်းကရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရယ်ကပြောပါတယ် ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့မဲဆင်းရင်ပြုစုရေးလုပ်ငန်းစဉ်ဟာရွေးကောက်ပွဲဥပဒေအရမဲဆင်းရင်ထုတ်ပြန်ချိန်မှာကြီးရှိခွင့်တောင်းဆိုခွင့်ပြင်ဆင်ခွင့်ကန့်ကွက်မှုတွေပြုလုပ်လို့ရင်သက်ဆိုင်ရာမြို့နယ်ရပ်ကွက်ကြေးရွာကော်မရှင်အဖွဲ့အစည်းကိုဆက်သွယ်ဆောင်ရွက်နိုင်ပြီးမဲဆန္ဒရှင်ပြည်သူတွေအားလုံးပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ကိုဇူလိုင်လ6ရက်နေ့မှာရှင်းလင်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွင်းပါရှင်။ VOA ကနေပုတ်ထုံးနေညာဘက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။ခုတော့အခြေခံဥပဒေဆိုင်ရာသတင်းဖက်ဆက်ရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ခွဲခခွဲနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြည်ထောင်စုလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ရမှာတော့ဇယား2နဲ့ဇယား5ကိုပြင်ဆင်ရေးအတွက်အနိုင်ရပေမဲ့ကြံပုံမှန်တွေကတော့လုံလောက်တဲ့ထောက်ခံမဲမရခဲ့ပါဘူးဒီလိုပြင်ဆင်မဲ့အချက်တွေဟာပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့သက်ဆိုင်တာမို့တိုင်းရင်းသားလူမျိုးတွေအတွက်ဘလို့အခွင့်အရေးတွေပိုမိုရနိုင်မလဲဆိုတာကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်ဒီကမှာရှင်ဗီယိုအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်ဖုန်းနံပါတ်က0939382555လေးဖြစ်စေ၊အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေထုတ်ဆက်သွယ်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ခွဲခနဲ့ပတ်သက်တဲ့ပုံမှန်တွေကိုဇွန်လ30ရက်နေ့ကစတင်ပြီးဒီကနေ့မဲမခွဲမိအချိန်ထိလွှတ်တော်ကိုယ်စားလှယ်60ကျော်ကပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပုံမှန်436ပုံမှန်ခွဲခနဲ့ပတ်သက်တဲ့ပုံမှန်တွေထဲမှာသမရဒုသမရတွေနဲ့သက်ဆိုင်တဲ့ပုံမှန်ပယ်ဖျက်ရေးတိုင်းဒေသကြီးတွေနဲ့ပြည်내အစိုးရတွေရဲ့ဝင်ကြီးချုပ်တွေကိုတမရကတိုက်ရိုက်ခံထားတာမဟုတ်ဘဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တင်မြှောက်ရေးအပါအဝင်တိုင်းဒေသကြီးနဲ့ပြည်내အစိုးရတွေရဲ့လုပ်ပိုင်ခွင့်ပုံမိုရရှိရေးတရားစီရင်ဆိုင်ရာပုံမှားတွေကိုပြင်ဆင်ရေးဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ပြင်ဆင်ဖို့တင်သွင်းထားတဲ့ပုံမှားပေါင်းကတော့24ခုရှိပြီးပုံမှားခွဲတွေအရဆိုရင်အချက်ပေါင်း60လောက်ကိုဆွေးနွေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒီကနေ့မဲခွဲဆုံးဖြတ်တဲ့အခြေအနေကိုရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ
်ပုံမှန်60 63 64ကျော်အရေးကြီးတဲ့ပုံမှန် 261 နော်ဒီအရရပါဝင်ပုံမှန် 400 ခန့်ငယ်တိကအကုန်လုံးတပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်တဲ့အတွက်85000ခန့်လုံးမကျော်ဘူးခင်ဗျာအားလုံးရှုံးပါတယ်ပြီးတော့ဒီမှာဇယား2နဲ့ဇယား5ကျတော့တပ်မတော်သားကိုယ်စားလှယ်တွေအကုန်လုံးထောက်ခံတဲ့အတွက်နဲ့အဲ့ဒီဟာတွေကြတော့ကျွန်တော်တို့အကုန်လုံး85000ခန့်လုံးကျော်လို့နိုင်တယ်လို့ပြောရမှာပေါ့ရနော
်ဒီကနေ့ပြင်ဆင်တဲ့အနိုင်မဲရခဲ့တဲ့ပုံမှန် 188 ပါဇယား2နဲ့ပုံမှန် 254 ပါဇယား5တို့ဟာပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့ဥပဒေပြုကွင်းနဲ့အခွန်ကောက်ခံခွင့်သုံးစွဲခွင့်တို့ကိုလုပ်ပိုင်ခွင့်ပုံမိုရရှိစေမှာဖြစ်ပါတယ်ဥပဒေတန်းကတော့တိုင်းဒေသကြီးတွေနဲ့ပြည်내အစိုးရတွေရဲ့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တင်မြှောက်ရေးအစိုးမအောင်မြင်တာနဲ့ပြင်ဆင်ဖို့အနိုင်ရတဲ့ပုံမှန်တွေအပေါ်မှာအခုလိုမှတ်ချက်ပေးပါတယ်
အဲ့ဒါကြောင့် power sharing ကိုသူတို့မပေးဘူးခင်ဗျာဘိုးချုပ်ကိုင်းတဲ့စနစ်ကိုပဲထပ်ပြီးတော့သွားတာတွေ့တယ်ဒီ test sharing ပေါ့နော်ကျွန်တော်တို့အဲ့ဒါမှာအခွန်အခကိုဟိုလုတ်ပိုင်ခွင့်ကိုတော့နည်းနည်းကျယ်ကျယ်ပြတ်ပြတ်ပေးထားတာတွေ့တယ်ဒီတောင်စုကပြတ်ထန်းတတ်မှတ်ထားတဲ့ဥပဒေနဲ့အညီဆိုပြီးတော့အပေါ်ကရှုပ်ထားတဲ့အတွက်ဒီတောင်စုကဘယ်လိုပြတ်ထားလာမယ်မသိဘူးပေါ့ဥပမာအခွန်အခကျွန်တော်တို့ကဆရာခိုင်တို့တို့လိုချင်တယ်သူတို့က200ခိုင်နှုန်းပဲတတ်မှတ်မယ်အဲ့ဒါမျိုးဒါကအပေါ်ကရှုပ်ထားတဲ့သဘောမျိုးဆိုတော့ကျွန်တော်တို့လိုချင်တာမျိုးကိုမရပါဘူးခင်ဗျာနောက်ပြီးတော့ social change ဆိုတဲ့ဘာမှအရင်ကြီးခွဲဝေမှုလည်းဘာမှမပါဘူးကြ
ကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆောင်စီကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဟုတ်ကိုယ်ပိုင်ပြဌာန်းခွင့်နေပို့ပြီးပြည်ပြင်းဖြစ်ဖို့ဆိုရင်ကျွန်တော်တို့ဇယားတက်ကနေနှစ်ကိုများများရွှေ့လာဖို့လိုတယ်
ဖလုံစော်ဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစောကျော်နိုင်ကလည်းဒီကနေ့ရက်လက်အပေါ်မှာအခုလိုပြောဆိုပါတဲ့
ပေါ်ရင်ဖြစ်နိုင်လို့သူကြားတူရောက်လာလို့ဗျအမှားကဒီညွတ်တွေကိုပြည်내လွှတ်တော်ကိုယ်စားလှယ်များထဲမှာရင်းချက်ပြောင်းမှုရှိဆိုတဲ့ဥပဒေကိုတော့သူကကောက်ခဲ့တယ်လည်းတော့သမရပဲတည့်ရခန့်လေပြည်내တွေကအစိုးရလीပြည်တော်တို့အစိုးရကလွန်မှုပါပဲလွတ်ပိုင်ခွင့်တွေကိုကြွပေးတယ်ဆိုပေမဲ့
ဒီကနေ့ပြည်စင်ရေးအစိုးရအောင်မြင်တဲ့အချက်တွေဟာဆွေးနွေးစဉ်ကလေးကတမရတော်သားလွှတ်တော်ကိုယ်စားလှယ်တွေကထောက်
တိခတ်ပါရှင်အာကျမတို့ဆက်ပစ္စည်းဆိုင်ရာချွေမှုရှိတဲ့အတွက်ကြောင့်မလို့အတန်ဖိုက်ရသွားတာကိုတိခတ်ပါရှင်အခုတော့နောက်ပထမပိုင်းအချိန်ဆုံးတက်ခင်မှာကြန့်ရှိနေတဲ့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပါောင်းမယ်ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံထဲကိုအစ်စ်ဖောက်လုပ်ထားတဲ့အာရှအဝေးပြေးလမ်းမကြီးကိုဇူလိုင်လ20ရက်နေ့အမီဖွင့်လှစ်နိုင်ဖို့အတွက်အဲ့ဒီလမ်းတစ်လျှောက်မှာအခွန်ကောက်နေတဲ့ DKBA တပ်တွေကိုဖယ်ရှားခိုင်းရကနေတိုက်ပွဲတွေဖြစ်လာရတာလို့တပ်မတော်ဘက်ကပြောဆိုပါတယ်ဇူလိုင်၂ရက်နေ့ကဆလာခဲ့တဲ့ corporate မြဝတီလမ်းတစ်လျှောက် DKBA နဲ့မြန်မာတပ်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းနေပါတယ်အကြောင်းစုံကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကရင်ပြည်နယ် corporate မြို့နာအခြေစိုက်တဲ့ democracy အကျိုးပြုကရင်အမျိုးသားတပ် DKBA ရဲ့ Glo 2 War စစ်ဒေသမှာနေရာမှာပြီးခဲ့တဲ့တပတ်အတွင်းတိုက်ပွဲတွေအဓိကဖြစ်ပွားခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်အဲ့လိုတိုက်ပွဲဖြစ်ပွားရတာဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့အာရှလမ်းမတစ်ကိုမကြခင်ဖွင့်လှစ်တော့မှာမို့ဒီလမ်းမပေါ်မှာအခွန်ကောက်နေတဲ့ DKBA တပ်တွေကိုရှင်းလင်းရတာဖြစ်ကြောင်းမြန်မာတပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲလင်းကပြောပါတယ
်အာရှလမ်းသေးလို့အမိပေးတဲ့လမ်းယူကလမ်းဖွင့်တော့မှာဒီလိုဖွင့်ဖို့တဲ့ကိုတို့တူကသွားတယ်ကြီးလေသွားလမ်းဖွင့်လမ်းကိုထင်တယ်နှစ်ဆဲလောက်မှဖွင့်လိုက်မယ်ထင်တယ်ဒီလားလေပြပြောနေရဒီအာရှလမ်းပေါ်မှာဒီလိုစကြေးကောက်တယ်ဝန်တော်ကတော့လုံးရပါဘူးရှင်းပြတော့မလို့မလို့ပါလေလည်းရဖွင့်တော့မှာဖယ်ပါလို့ပြောတာကိုမဖယ်ဘူးကြီးဒီလည်းရဖွင့်တော့မှာအဲမခဲတော့တတိယမှာရှင်းလို့ပြောရှင်းရတာပါဒီလေဒီမှာဘာလို့ဆက်ဖြစ်တာပေါ့ရှင်းလာပဲ
အာရှလမ်းမတွေဟာကွန်ကရစ်မြို့နယ်နာက DKBA Glo 2 War စစ်ဒေသနာဖျက်ဖောက်ထားပြီးသူတို့ထိန်းချုပ်နေမြို့လုံညိုရေးဂိတ်တွေရှိသလိုအခွန်ကောက်နေရတာလို့ဆိုပါတယ်မြန်မာတပ်မတော်ဘက်ကထပ်ပြီးထိုးစစ်ဆင်လာရင်သူတို့ဘက်ကလည်းပြန်လည်တိုက်ခိုက်သွားမယ်လို့ကလိုထူးဝါစစ်ဒေသဗျူဟာမှုဘုံမှုချုပ်ကျော်သက်က VOA ကိုပြောပါတယ
်ဒီနေ့တပ်ပွဲမရှိတော့ဘူးမှဒီနေ့တပ်ပွဲအင်းကြီးတွေသူဆက်တုံးလာမှာဆိုတော့တပ်ပွဲချစ်ဖို့ရှိတယ
်မြန်မာအစိုးရတပ်တွေကအခုတတ်ချတာတော့မလားဘလို့အနေထားတွေရှိလဲသူတို့တပ်ကအ
ေးကျွန်တော်ကတော့တပ်ပွဲပေါ့ဆောက်ပြညဦးဒီလာလည်းရှိတယ်ဟိုအဆက်လာမှလည်းရှိတယ်တကယ်ကျွန်တော်ဒီမှာလမ်းကြီးစက်ကြံပြီးပါဦးစက်ကလည်းတည့်ရောကျွန်တော်နေတဲ့နေရာဟုတ်လားပြည့်စုံကျွန်တော်တည့်ရောဝိုင်းလို့ရှိတော့
ဇူလိုင်လ2ရက်နေ့ကလေးက DKBA တပ်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်လာတာကြောင့်ပြီးခဲ့တဲ့3ရက်ကဆလို့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းသွားခဲ့တယ်လို့ဒီအတိုင်းသာနှစ်ဖက်တပ်တွေဆက်ပြီးတင်းမာနေကြအောင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ပို့နေတဲ့ထိုင်းကုန်ပစ္စည်းတွေရောထိုင်းနိုင်ငံတည်းကိုဝင်လာနေတဲ့မြန်မာကုန်ပစ္စည်းတွေပါဈေးတက်လာွယ်ရှိတယ်လို့ကရင်အမျိုးသားမီဒီယာကဦးမန်းမြို့မြစ်ကသုံးသပ်ပြောဆိုပါတယ်ထိုင
်းမြန်မာနယ်စပ်ကုန်သွယ်ရေးကတက်ွယ်စားတဲ့နေ့နဲ့စပြီးတော့လုံးဝစိတ်ရောတာဆိုလို့ပြင်အခုဆို3ရက်ရှိပြီပေါ့ကုန်တွေတွေကိုကျွန်တော်မေးကြည့်တော့သူတို့ပြောတာကအခုနောက်ဒီငါရဲ့အတော်တင်မှထိုင်းကုန်ပစ္စည်းတွေပြက်လာမှုနဲ့နောက်ဆိုထိုင်းကုန်များတက်တော့မယ်ဘယ်လိုပဲပြိနေမယ်ဆိုအခုကထိုင်းကုန်ကဒီနေ့ကြားတောင်းရင်းကြီးရဲ့ထိုင်းမချမ်းကူတော်တွေထဲမှာပဲတောင်းတင်နေသလိုမြန်မာပြည်ဝက်ချမ်းမြောက်ပြည်ဝက်ကိုရောက်နေတဲ့ကုန်ထိုင်းကုန်ပစ္စည်းကလည်းသူရာရန်ကုန်မန္တလေးမော်လမြိုင်အဲ့လိုသွားလို့မရတော့ဘူးတော်တင်နေလေအလားတူဘုံမှာပြည့်ပြည့်စုံတဲ့လူပဲဘုံမှာပြည့်ပြည့်စုံတဲ့ဒီဘက်ထိုင်းမဲ့လုံးဝလာလို့မရတော့ဘူးနောက်ထပ်၃လရက်ကဘုံမှာပြည့်ခုပြည့်စုံလာလို့မရသေးဘုံမှာကိုယ်လည်းပြမှာပဲဈေးထိုးတက်တော့ဖြစ်မယ်လေ
ထိုင်းမြန်မာနယ်စပ်မဲဆောင်မြဝတီကုံသွဲလမ်းကြောင်းကနေထိုင်းနိုင်ငံကတလောက်ကိုဘတ်တန်း2000ကျော်ကနေ3000နီးပါးကုန်သွယ်ဝင်ငွေရနေတယ်လို့နယ်စပ်စီးပွားရေးလေ့လာသူတွေကပြောပါတယ်အခုလိုထိုင်းမြန်မာနယ်စပ်မတည်မငြိမ်ဖြစ်လာပေမဲ့ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်လို့ထိုင်းဘက်ကစိုးရိမ်မှုတိတ်မရှိသေးကြောင်းတပ်ခရိုင်အာဏာပိုင်တွေကမနေ့တုန်းကသတင်းနောက်တွေကိုခေါ်ယူရှင်းပြခဲ့ပါတယ်ဒီအတော့အတွင်းမြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ်လို့မြန်မာအစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲမြဝတီနယ်ကော့ကရိတ်မြို့တွေကို DKBA တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ VOA ကနေပုတ်ထူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့0923255555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ10ရက်ပုတ်ထူးနေ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီထိစီစဉ်တွေကို line to meter 24 25 51အပြင် line meter 190ရို့ကနေပြီးတော့လည်းတိုးချဲ့ဖမ်းယူနိုင်ပါတယ်ဒီကနေ့နားဆင်ရမယ့်စီစဉ်တွေထဲမှာကြားကြမှာတော့
စစ်တပ်ကလည်းသူလုတာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးကြုံနေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာ
သမိုင်းပါရဂူဒေါက်တာဦးအောင်ခင်နဲ့ဆွေးနွေးသုံးသပ်ထားတာကိုဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်မှာကြားရဖို့ရှိပါတယ်။ဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့ပတ်စင်ကဏ္ဍတွေထက်ကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပါမယ်။ဒီတစ်ပတ်စီစဉ်မှာတော့အခုနှစ် 7 ဇူလိုင်အထိမ်းအမှတ်ကြောင်းသားလှုပ်ရှားမှုနောက်ပြီးအလုတ်သမားတွေရဲ့အခြေခံလှစာတွင်းမြင့်တက်မရေးအဆိုပြုတဲ့ကိစ္စအစရာတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်။ဇူလိုင်လ9ရက်နေ့ဟာလွန်ခဲ့တဲ့နှစ်ပေါင်း53နှစ်ကစစ်ဆိုးရွားကနေရန်ကုန်တက္ကသိုလ်ကြောင်းသားတက်မကအဆောက်အုံကိုဖြိုချခဲ့ပြီးကျောင်းသားတွေကိုရရဆက်ဆက်တက်ဖြတ်နှိမ့်နှင်းတာကိုခံခဲ့ရတဲ့မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုတမိုင်းဝင်နေ့တနေ့ဖြစ်ပါတယ်။အဲ့ဒီနေ့ကိုမှီခဲ့တဲ့ကျောင်းသားဟောင်းကြီးတွေရဲ့ခန်းစားချက်တွေကိုလည်းမီဒီယာတွေအများပြားမှာဖော်ပြခဲ့ကြပါတယ်။အဲ့ဒီနှစ်ပတ်လည်နေ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေဟာမျက်နှာဖုံးသတင်းတွေဖြစ်ခဲ့ပါတယ်။ဇူလိုင်လ6ရက်နေ့ကလေးကမီဒီယာတွေအနေနဲ့သတင်းတွားယူတဲ့အခါမီဒီယာကပ်ပြားတွေယူဆောင်သွားဖို့အတွက်သတင်းအဖွဲ့အစည်းတွေကသတိပေးနှိုးဆော်ကြတာကိုတွေ့ရပါတယ်။ဒီအမှတ်တရအထိမ့်မှတ်နေကိုလူငယ်တွေအများပြားပါဝင်လှုပ်ရှားဆင်နွှဲကြကြပါလေဒီနှစ်ကတော့အရင်နှစ်ကနဲ့မတူပါဘူးဘာကြောင့်လဲဆိုတော့ပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတွေရဲ့လှုပ်ရှားမှုအရှိန်မြင့်လာနေချိန်မှာဒီလိုကျောင်းသားလှုပ်ရှားမှုတမိုင်းဝင်နေတွေမှာလည်းလက်ရှိတက်ကတူတက်နေတဲ့ကျောင်းသားတချို့ပါဝင်လာလို့ဖြစ်ပါတယ်အခုချိန်ဟာကျောင်းသားအလုပ်ကျောင်းသားလှုပ်တာမျိုးတာမကနိုင်ငံရေးအတွက်လည်းဆက်ပြီးတော့လှုပ်ဆောင်ဖို့လိုသေးတယ်လို့88ပွင့်လင်းလူဖွဲ့စည်းက88ကျောင်းသားဟောင်းကိုပြုံးချိုကအခုလိုမှတ်ချက်ပြုပါတယ်
အခုကတော့ကျောင်းသားတွေလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုခေတ်ကာလအဆက်ဆက်ပေါ့နော်ဟိုကျောင်းသားတွေကတိုင်းပြည်ရဲ့လူအခြေရာဟိုကိုလီလက်အောင်မာတွေကဒါပုံပေါင်းပါဝင်ပြီးတော့ရှင်းဆုံးအောင်ဆောင်ပြီးလှုပ်လာကြတာပဲအဲဒီနိုင်ငံမှာမလို့တော့ဘူးကျောင်းသားကိစ္စပဲလှုပ်ရတော့မယ်ဆိုတဲ့အနေထားရောက်လာရင်တော့တမျိုးပေါ့နိုင်ငံရေးစနစ်တွေတခြားဥချုပ်ရေးနဲ့ပတ်သက်တာတွေဥပဒေပြူရေးတွေအားလုံးဟာကျောင်းသားတွေရဲ့လက်ရှိဘဝတွေအနာဂတ်တွေနဲ့ကျောင်းသားတွေနဲ့နှိစက်နေတဲ့ဒီသားစုမျိုးလူတို့တွေကိုပြည့်စုံလို့အမကကြမရှိသေးတဲ့ကာလမှာတော့လူတိုင်းဟာပြည့်ကျော်ပြီးကျောင်းသားကြီးတက်ကျော်ပြီးတော့နိုင်ငံရေးကိုစဉ်းစားပြီးတော့အထောက်ကျောင်းသားတော်တော်များများလှုပ်လာကြတာပဲအဲ့ဒီတော့သူတို့လှိလာမယ်တည်ယူမယ်သူတို့နားဆင်ကြမယ်သူတို့အမှန်နဲ့အမှောက်သူတို့သုံးဖြတ်ပြီးတော့ပိုင်းခြားပြီးလှုပ်ကြမယ်ဒါကအလေးချင်းတစ်ခုပဲဒါကညီညာတဲ့ညီလန်းတစ်ခုကိုကန်ဆယ်ပြီးတော့တွားနေတဲ့အဲ့ဒီပုံနဲ့ကတူတူပဆိုင်တဲ့သူတွေကလည်းရှိနေပါတ
ော့နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့ရွှေဒဂုံစီတီတော်နားမှာတည်ဆောက်မဲ့ဒဂုံစီတီစီမံကိန်းနဲ့တခြားစီမံကိန်းတွေကိုရပ်ဆိုင်မယ်လို့နိုင်ငံတော်သမ္မတရုံးကတရားဝင်အမိန့်စာထုတ်ပြန်မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်လာခဲ့တယ်လို့အခုခါမှာတော့သမ္မတခီးစဉ်ရှိနေတာကြောင့်ထုတ်ပြန်နိုင်ခြင်းမရှိသေးကြောင်းသတင်းတွေပြန့်ထွက်နေပါတယ်ဒီလိုတရားဝင်အမိန့်စာထုတ်ပြန်မှုမရှိသေးတဲ့အတွက်ရွှေဒဂုံကာကွယ်စောင့်ရှောက်ရေးကော်မတီကကန့်ကွက်တဲ့လက်မှတ်တွေလည်းထပ်ပြီးတော့ကောက်ခံသွားမှာဖြစ်တယ်လို့သတင်းတွေမှာတွေ့ရပါတယ်။နောက်ထပ်တင်ပြမယ့်သတင်းကတော့အလုတ်သမားတွေရဲ့လုခလစာနဲ့ပတ်သက်လို့တနေ့လုခအနည်းဆုံး 3,600 လို့သတ်မှတ်ပေးခဲ့ပြီးနောက်အလုတ်ရှင်တွေဘက်ကဒီကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့တင်ပြသွားမယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီး88ပွင့်လင်းလူဖွဲ့စည်းကအလုတ်သမားရေးတာဝန်ခံဒေါ်မမဦးကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
အခုနေ့ကိုပေးရလို့အလုတ်သမားတွေအပေါ်ကနေပြီးတော့ဖိနှိပ်ပြီးတော့ဟုတ်သေးဆုံးနေမယ်ဆိုလို့ရှိရင်ဒါလူသားအချင်းချင်းစာနာမှုကင်းမဲ့တယ်လူအဖွဲ့ရေးကိုဒီလုပ်ငန်းရှင်တွေကချိုးဖောက်နေတာဖြစ်တယ်လို့ကျွန်မပြောချင်ပါတယ်အ နောက်တစ်ချက်ကဒီလိုမျိုးသာဆက်ပြီးတော့တင်းထန်နေမယ်ဆိုလို့ရှိရင်သူတို့ကလူ့သမားတွေကိုလမ်းမပေါ်ထွက်အောင်ညှားခေါ်ရာရောက်ပါတယ်ကမ္ဘောဒီးယားလိုနိုင်ငံမျိုးမလေးလိုနိုင်ငံမျိုးထက်တောင်မှကျမတို့ကနှုံထားတွေနေနေတာရှိပါတယ်တော့လူ့သမားတွေကိုချိန်ချောက်တာတဲ့လူ့သမားတွေရဲ့ဒေါသကိုစွန့်ပေးတာဖြစ်တယ်လို့ကျမတို့နိုင်ငံအစိုးရကိုလည်းချိန်ချောက်တာဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဒီရင်းနှီးမြှုပ်နှံမှုဆိုတဲ့ပေါ့နော်agreement တွေမှာစာချုပ်လက်မှတ်တွေထိုးရပါတယ်။အဲ့ဒီစာချုပ်တွေကိုချုပ်ဖောက်တာကလည်းဒီပရင်းနှီးမြှုပ်နှံနဲ့အခုပြန်သွားမယ်ဆိုတဲ့လုပ်ငန်းရှင်တွေပါပဲ။ဟာအခုကျမတို့တရုတ်ရယ်ကိုရီးယားရယ်ဆိုတာတွေကလည်းဒါဟိုကျမတို့စီမှာလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ဒီကြီးဒီကြီးပြရမယ်ဆိုလို့ရှိရင်ပြန်သွားမယ်လို့ပြောတာဟာသူတို့ရောကျမတို့နိုင်ငံမှာရှိတဲ့အလုပ်သမားဥပဒေ Foreign Investment Law ဒီ law တွေကိုသူတို့ကျမနေကြတယ်သူတို့ရောကျမတို့အလုံသမားဥပဒေကိုလိုက်နာမှုရှိပါသလား Foreign Investment Law ကိုရောလိုက်နာမှုရှိပါသလား
အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့7 July အထိမ်းအမှတ်အပေါ်နဲ့ပတ်သက်တဲ့သတင်းဓာတ်ပုံတွေမဲဆင်းတွေမှောက်ရမှုနဲ့ပတ်သက်တဲ့သတင်းတွေအပြင်ဒီတစ်ပတ်သမရခီးစဉ်နဲ့ပတ်သက်တဲ့သတင်းတချို့ကိုမီဒီယာတွေမှာဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA ကနေပုတ်ထူးနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုနားဆင်ရအောင်ပါလှုပ်တုံကတော့ရရဆက်ဆက်လှုပ်ခဲ့ကြပြီးဝန်ခံရဲသူမရှိတာဝန်ယူရဲသူမရှိခဲ့တဲ့7 July ဖြစ်ရက်ဟာနှစ်ပေါင်း50ကျော်ကြာမြင့်ခဲ့ပါပြီဒီဖြစ်ရက်ကိုနောက်လာမယ့်မျိုးဆက်တွေအမှန်တိုင်းနားလည်သိရှိသင်ခန်းစာယူနိုင်အောင်တမိုင်းမှာဘယ်လိုမှတ်တမ်းတင်တင်ပါသလဲတမိုင်းပါရဂူဒေါက်တာဦးအောင်ခင်နဲ့ဦးကျော်စန္ဒာကဒီတစ်ပတ်မှာဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကျောင်းအောင်ခင်ခင်ဗျာမြန်မာနိုင်ငံမှာ7 July ဖြစ်ရဒီဖြစ်ရရာစုဝဲကြော်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့တမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်တယ်လဲဘယ်သူကအမိန့်ပေးတယ်လဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်သေဆုံးရတယ်လဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန့်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟိုမြန်မာနိုင်ငံရဲ့သမိုင်းမှာကဒီအာဏာရှိတဲ့လူကသမိုင်းရေးတယ်လို့ဖြစ်နေတာဟိုရာဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလောက်တာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တရေဘောနေတဲ့အလုပ်ပဲနောက်သူကနေဖတ်စပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းဗိုလ်ချုပ်နေဝင်မယ်လို့အရသာအများအပြားဟိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဗိုလ်ချုပ်နေဝင်မယ်ပြန်သူကနံပါတ်1ပဲ88မှာသူနဲ့သူတပည့်ဘူခင်ညွန့်နေရတာအဓိကတရခဏနေပဲဆိုတော့ဒါတွေဟိုဘုခင်ညောကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလိုဟာမျိုးပေါ့ဗျာ encyclopedia လိုဟာမျိုးဟိုဒီ comedy ဖွဲ့ပြီးတေးချာရေးဖို့လိုတယ်ဗျာဒီဥစ္စာโอ้ยเฮ้ยญี่ปุ่นเขตเนี่ยซะပြီးတော့ဒီတမိုင်းလိန်เนี่ยတိတ်မြားတယ်ဥပမာလူငယ်တွေကထင်းနေတယ်တပ်မတော်ကတိုက်လိုက်လို့တကားလဲလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့စစ်ဆပ်ပြီးတော့အင်္ဂလိပ်ကပေးတယ်လွတ်လိုက်ရအဲ့တော့တပ်မတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရဘိုးချုပ်အောင်ဆန်းလွတ်လိုက်ကျိုးပန်းနေတဲ့အချိန်မှာဗမာတပ်မတော်ကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။အဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲ။အင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါ။အဲ့ဒီဘိုးချုပ်အောင်စံလွတ်လိုက်ကျိုးပန်းနေတုန်းကအဲ့လိုမျိုးတွေကအများကြီးရေးဖို့လိုတယ်ဗျ
။ဟုတ်ကဲ့။ဆိုတော့အခုအဲ့ဒီခစ်တိုင်းမှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခစ်တိုင်းအထောက်အထားဆိုပြီးတော့တန်ဖိုးထားမယ်ဘာညာရှိရပါဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်တိုင်းအထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတန်ဖိုးမရှိလှဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့လဲဆိုတော့ဒီအခု ဥမာဆိုလို့ရှိရင်မြားဟိုအရင်တော့ကဒီဟိုကိုကျော်စန်းသားလည်းသိပါတယ်ဟောခင်ဗျာဗမာပြည်မှာငရဲရှိသေးလားမသိဘူးဘူနေဝင်းရတဲ့တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ်
ဘူဆောင်းမောင်လက်ထက်မှာတမိုင်းတန်တာမှာဟ
ုတ်ကဲ
့လုပ်တော့အဲ့ဒီမှာတခါတဲ့ဟိုဒီဥပမာကျွန်တော်တခုပြောပြမယ်ဟာဒီဟိုဒီပြမနာမှာဒီဘူကျော်အောင်စန်းမပေးခင်ရပါဗျာဘူကျော်အောင်စန်းအစိုးရလက်ထက်မှာဘူကျော်အောင်စန်းအစိုးရကိုစန့်ကျင်မှုဒီပြမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုအဲ့ဒီလက်သမားတဘုံနဲ့ပတ်သက်ပြီးတော့အင်္ဂလိပ်စစ်တပ်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်ဆင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်ဆင်ရေးကိုတိုင်ရင်၄ရဲ့တိုင်ရင်ဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်ဘူးဒုဗိုလ်မှူးကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်ဆင်ရေးလို့ခေါ်တယ်။1948မတ်လမှာလုပ်တဲ့ဒီစစ်ဆင်ရေးပဲ။အဲ့တော့ဒီစစ်ဆင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်၄ကိုတာဝန်ပေးတာဒီထဲမှာတို့အရင်ကတက်စီတော်လာရေးမှာအနစ်နာခံကြတဲ့မြို့ချင်းရဲဘော်ကြီးအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမှုဆိုပြီးတော့ဒုတိုင်ရင်ဘူးဒုဗိုလ်ကြီးနေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်ဗိုလ်ချုပ်နေဝင်းကလည်းဒီအတိုင်းပဲသမိုင်းသူတေသနာဌာနကိုပြောပြတယ်ဒီသူ့ရဲ့ဒီစီယုံရေးနီးပြူဟာကြောင့်တခါတည်းဟိုပြင်မနာကွန်မြူနီပုံကံမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှတင်မှရေးတာတယ်အဲ့တော့မြန်မာနိုင်ငံသမိုင်းပထမတွဲပေါ့ဗျာသမိုင်းတန်တာတုတ်မှာရေးတာလေအဲ့ဒါကိုတခါလေဟိုတင်းကလည်းဒီရောဘတ်တေလာလည်းတခါလေထပ်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system ရဲ့အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြန်ပါဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိရအစိုးရထုတ်တဲ့မြန်မာလွတ်လပ်ရေးကြိုးပမ်းမှုဒုတိယတွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ရဲ့အောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းနရာကြက်ကိမဲ့ပြီးတော့မညာမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်။အဲ့တော့ဒီဘာတင်လက်နာသူစာအုပ်မှာသူကအရင်တော့ရှိတယ်ပြင်မနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာဘိုးချုပ်နေဝင်းရဲ့တိုင်ရင်လေးကဓမြတိုက်လူတက်ပြီးလူရက်ပြီးအဲ့ဒီပြင်မနာမြို့နယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်မနာမြို့တွေကမွတ်စလင်ကြောက်ကုန်တဲ့ဒေါ်ပုကိုပြန်ရောက်တယ်။အဲ့ဒါတွေကိုပြင်မနာသားတွေကိုပြန်ပြောတယ်။အဲ့ဒါကြောင့်မလို့ဘိုးချုပ်နေဝင်းရဲ့ရက်စက်ကြံ့ကြုံမှုကြောင့်ပြင်မနာနယ်မှာ community တွေကဘ ෝජ ုံအောင်ဆန်းပဲပါလာမယ်အစားတကဘ ෝජ ုံအောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ community ဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါကသူ့ရဲ့ရက်စက်ကြံ့ကြုံတာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြုစုရေးဆိုပြီးသူတို့ရေးချင်တာတွေရေးတော့တစ်ဖက်ကနစ်နာတဲ့လူကလည်းရေးမယ်လို့မရှိဘူးဆိုတော့ဘာတိလစ်နာတို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းနေတော့ရေးတော့ထားတယ်ဘမကြီးမှဒါစာအုပ်လေးထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကအများကြီးလူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြစ်ရမှန်ပြုစုရေးဆိုတာမှာတကယ်တော့အာနာလက်ရှိတွေအဲဒီတော့အာနာပိုင်းတွေမပါပဲလှုပ်သင့်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျာအခုလိုနေအကောင်းဆုံးခလာဟိုဒီနိုင်ငံသားတွေမှာလည်းကပ်ဖားပညာရှင်မပါဘဲနဲ့တမတမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလှုပ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးပြည်မရှိခဲ့ဘူးတော့ဒီအစင်းလာကိုသောကပြောသူများနိုင်ငံနေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာမျိုးတာတွေရှိတယ
်
ဒါတွေကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်လောက်ကိုတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မေ့နေတာဆရာအဲ့ဒီလူတွေဟာအဲ့ဒီတော့ငါအကြောင်းသားတွေကိုပစ်သက်တယ်တက္ကသကို Dynamite နဲ့ဖောက်ပြီးတော့ဖြစ်စီလိုက်တယ်ဆိုတာចောင်းသားတွေရဲ့အန်ဒီဟာတိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေတယ်ဆိုတဲ့အဆင့်မှာတော့တကယ်ရှိသလားဆရာအဲ့ဒီတော့ចောင်းသားတွေရဲ့လှုပ်ရှားမှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်လျှောက်နေတုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲ့ဒီတော့ចောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုစန့်ကျင်တဲ့လူအလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ဘုန်းကြီးဖြစ်ဖြစ်သူ့ကိုစန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားလိုက်အဲ့တော့ तू ကဟိုဒါကိုပြစ်တတ်ပြီးတော့နောက်နေ့ကျတော့လူပိုင်းစကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟို तू ကပြည်သူတွေရှိရလက်နဲ့တော့လိုက်သိမ်းပြီးကျွန်တော်အရင်ကကျွန်တော်ဘေးနှလုံးယူတနတ်တောင်အသိခံရတယ်ဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူပိုင်းအစိုးရပဲဗျအဲ့တော့ဒီဗမာပြည်နေရာလဲလူပိုင်းပြည်နေပဲအဲ့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လိုတယ်ပေါ့ဗျာတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လိုတယ
်ဟုတ်ကဲ့အဲ့ဒီလို Truth and Reconciliation ဖြစ်ရမှန်ကိုအဖြေရှာပြီးတော့မရှင်းလင်းခဲ့ရဘူးဆိုရင်နောက်ကိုလည်းဒါမျိုးတွေကကြုံလာနိုင်ပြည့်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလှုပ်လေလှုပ်တာရှိတာပေါ့ဗျာစစ်တပ်က အမိနာကတာဝန်မရှိဘူးဗျာဘုံဝင်ခိုင်းလို့ကပြစ်တတ်တာပဲငါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာဒီအမှားအမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လောက်တာဟုတ်ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုံနေတော့တော့ခိုင်းတာကိုအကုန်လောက်တယ်အဲ့တော့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်တာမှားတယ်ဆိုတာစီးရဲသဘောပေါ့ကြီးတော့
အဲဒီသဘောပေါ့သူတို့ကဒီမဟုတ်တာလုပ်တယ်ဆိုတာအနေအမှာတော့သူရှက်ရင်ရှက်လာမှာပေါ့ဗျာဟိုဂျပန်ပြည်မှာ uniform ဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရား uniform ဝတ်ပြီးတော့မြို့ထဲမလာရဲတော့ဘူးဘာလို့လဲဆိုဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပီလုံးချွတ်ချုံကြပြီးတော့အကုန်လုံးပြာပုံဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ဗျာဒါစစ်တပ်ကိုအမေရိကန်ကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုပလိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ဗျာဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒကတတိမဟုတ်တတိငယ်တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူးစကားလဲရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှားဖြင့်ဒုတိယကမ္ဘာစစ်တို့ဘာလို့ဆိုရင်လဲအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့နေရပါတယ်ဆရာဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးတော့ရှိနေအောင်မလားဆရာ
เออကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကျော်စံသားလည်းသိပါတယ်ဒီကာမတ်ရေးထားတဲ့ The 18th Brumian of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုဒီပြင်သစ်တော်လှန်ရေးမှာအာဏာရှင်စနစ်ကိုတော်လှန်တဲ့တော်လှန်ရေးပဲဗျာဒါပေမဲ့အာဏာရှင်စနစ်ကိုတော်လှန်ရင်းနဲ့အဲ့ဒီလူဝင်မာလာကိုရဲ့နေမှာအဲ့ဒါပြင်သစ်တော်လှန်ရေးပြစ်ကတိမှာ Brumian 18ရဲ့နေလို့ခေါ်တယ်အဲ့ဒီလူဝင်မာလာကိုရဲ့နေကြတော့အဲ့ဒီနပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နေပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအခေါ်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်သန်နေတော့မယ်တဲ့ကွဲပြားဖို့အလွန်ခရင်တယ်လို့သူကဆိုတယ
်။ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စစ်ကြိုက်က
ကြောက်ဦးမှာပဲ။ဒါတွေကနေပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာပြလာရင်တော့လူချပြနိုင်မဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစဉ်လွတ်လပ်မှုပေါ့ဗျာအဲလိုလုတ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နင်းနေတော့လက်ယွန့်လာမဲ့သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာပြအဲတက္ကသိုလ်သမဂ္ဂဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှာမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်တန်ချမ်းသာကြွားဝါးတဲ့သတိကြီးတွေလည်းရှိနေကြတယ်အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
အဲ့ဒါတော့ you know တက်ကလူကထွက်တဲ့လူပေါ့ဗျာဆိုရင်တော့ဒီစိတ်ရှိမှာပေါ့ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်တမကတည်းကဝင်းပြောရဲတယ်ဆက်တမကကသူတို့နေလာတဲ့တမကပေါ့ဗျာသူတို့အတွက်ကမခဲရင်ဘူးအဲ့ဗိုလ်ချုပ်နေဝင်းကြတော့ဒီအကြောင်းသားဘဝမှာဟိုအရက်တောင်မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါ ਈ လက်ကူးဆိုင်တာမဟုတ်ဘူးတက်ကလူလည်းတစ်နှစ်လောက်တက်ဘူးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှန်လည်းဘူတည်တယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီတမက်ကသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတတ်မှတ်ချက်တွေကိုဘာမှဒီ idealism ကိုတန်ဖိုးမထားဘဲနဲ့အမိန်နာခံရင်အကုန်လုံးမယ်ကလေးလူကြီးဖုန်းကြီးမကြံအကုန်တတ်မယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြေလို့တယ်ဟဲ့ဗျာ
ကျောဆန္ဒတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရပါရှင်။မနက်ဖြန်ကြာတာပိုင်းနဲ့မနက်ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဥကျောဆန္ဒရဲ့မြမအရေးသုံးသက်ချက်ကဏ္ဍကိုပြန်ပြီးထုတ်လွှင့်ပါပါ။လိုင်းတိုမီတာ24/40/48/50ရိုးကနေဖန်ယူနားဆင်နိုင်ပါတယ်။ခုတော့လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်မှာဘာကြောင့်ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
တော်ရှိမြတ်မြတ်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်မှုအတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရေးအခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲ။လာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှိနေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွနေလို့တဲ့ကိုမင်းမြလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွနေမင်းမြကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
န်အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့မြန်မာတခင်ကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ယဟန်တန်ဃာတော်ရေဝီနီးနဲ့အညီဆွန်ခံရမှာအတုံးပြတဲ့တန်တပိတ်တွေနေရာမှာဆက်ယုံထုတ်တပိတ်တွေကအစားထိုးဝင်ရောက်လာတာကြောင့်ရှေးရိုးရာမပြတ်လောက်ကိုင်းတဲ့လက်မှုတန်တပိတ်လုပ်ငန်းတွေကွဲပြောက်သွားမလားဆိုပြီးရိုးရာလက်မှုပညာရှင်တချို့ကစိုးရိမ်နေကြတဲ့အကြောင်းဒီတစ်ပတ်မှာတော့ကိုထက်အောင်နဲ့အတူလေ့လာကြည့်ရအောင်ပါရှင်
ရဟန်းတန်ဃာတော်ဝီနီးတော်နဲ့ညီဆွန့်ခံရမှာအသုံးပြုလို့ရှိကြတဲ့ရိုးရာလက်ဖြစ်တန်တပိတ်လုပ်ငန်းတွေအခုဆိုရင်တော်လေးမိမ့်မိန်စာပြုလာနေပါပြီ။စက်မှုဇုံတွေကထုတ်လုပ်တဲ့ဆက်ဖြစ်တန်တပိတ်လုပ်ငန်းတွေအတော်လေးပေါများလာသလိုလူငယ်တချို့ကလည်းရိုးရာလက်မှုအမှုပညာကိုစိတ်ဝင်စားမှုမရှိတော့တာကြောင့်ဘိုးဘွားဆင်ဆက်လက်ဆင့်ကမ်းတည်ယူလာတဲ့ဒီလက်ဖြစ်တန်တပိတ်လုပ်ငန်းတွေပြတ်ကွယ်သွားမလားဆိုပြီးစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်။ရိုးရာလက်ဖြစ်တန်တပိတ်တစ်လုံးရဖို့အတွက်အဆင့်ဆင့်ပြုလုပ်ရပြီးတော့အနည်းဆုံး2လလောက်အချိန်ယူရပါတယ်။
ပေပါတလုံးလေ24လုံးရတယ်ပေပါတလုံးဖင်းရ3လုံးခေါင်းရ3လုံးဘောလီရ18လုံး24လုံးရပါတယ်တပိတ်တလုံးအစိမ်းတလုံးကိုလက်နဲ့ရိုက်မယ်လက်နဲ့ထုတယ်ပေါ့နော်ခတ်တယ်ဆိုလဲမမပါဘူးအဲ့ဒါဆိုရင်သူကတနာကြီးခွဲတနာကြီးအနည်းဆုံးကြာတယ်အစိမ်းတယ်ပြီးဖို့ရအပြီးတယ်ဆိုရင်2လဝန်းကျင်2လနီးပါးတိကြာပါတယ်တပိတ်တလုံးရဲ့အဖြစ်ကိုတလုံးချင်းလဲနေချင်းနန်းစတော့ကင်လို့မရဘူးကျွန်တော်တို့ကသစ်ကင်ရပါတယ်ရုံးနေတွေကင်ရတယ်ချေရချိုးရတယ်တိုက်ရခိုက်ရတယ်ပေါ်လစ်ပေါ့ဗျာဒါခင်ဗျားတို့ခေပေါ်လစ်စီကပြောပေါ်လစ်တိုက်တယ်ပေါ့နော်ကျွန်တော်တို့ကလက်ထုတ်ပုတ်ခုံနဲ့ခုနကတို့ကြောက်ခဲနဲ့တိုက်ရတယ်ကြောက်ကြမ်းနဲ့တိုက်ပြီးတော့ကြောက်နှုတ်နဲ့တစ်ခါပြန်တိုက်ရတယ်ပြန်ပြီးတော့လက်ကတင်ရတယ်အမြင်တဲ့ချရတယ်ပြန်တိုက်တယ်ပေါ့အစင်းတွေညားပါတယ
်ခုနောက်ပိုင်းမှာတော့ခင်မီစက်ကရီယာတွေအသုံးပြုပြီးမျိုးကြီးတွေမှာဆက်ယုံထုတ်တန်တပိတ်တွေထုတ်လုပ်လာကြပါတယ်။ဒီဆက်ဖြစ်တန်တပိတ်တွေဟာစိုးစေးအဖြစ်သမောစေးတွေကိုအသုံးပြုပြီးတော့လက်မှုတန်တပိတ်တွေကတော့တစ်ပင်တွေကထွက်တဲ့သစ်စေးတွေနဲ့သာပြုလုပ်ကြတာဖြစ်ပါတယ်။ဆက်ဖြစ်တန်တပိတ်တွေနဲ့လက်မှုတန်တပိတ်တွေကွာခြားချက်ကိုတော့ဘိုးဘွားဆင်ဆက်ရိုးရာတန်တပိတ်ပြုလုပ်လာခဲ့တဲ့မြမနယ်စင်တန်တပိတ်လုပ်ငန်းလုပ်ကင်သူတွေကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကလက်ဖြစ်တန်တပိတ်ဟာကျွန်တော်တို့ဦးစင်းနေဖုန်ကြီးရဟန်းတင်ကားတွေမှာယောဂပြပါတာမဝင်ဘူးလို့ကျွန်တော်တို့ကဖျက်လက်ထက်ကနေကတုံးလာတဲ့တန်တပိတ်မြေတပိတ်เนาะခုဝင်လာတဲ့ခဲတပိတ်တွေဝင်လာကြတယ်ခဲတပိတ်တွေဝင်လာတော့တတ်ထုတပိတ်တွေဖတ်ဆက်တွေပေါ်နိုင်ငံညာဝင်လာတဲ့တန်ပြားတွေဝယ်ပြီးဆက်တွေနဲ့လှုပ်ကြပြီးသမောသီးတွေတုတ်တော့အဲ့ဒါဘုံကြီးတွေယောဂရနိုင်တာပေါ့ကျွန်တော်တို့လိုလက်မှုပညာနဲ့လှုပ်ပြီးတစ်စီးနဲ့လက်ကတင်မယ်ဆိုရင်စစ်စီးမှန်မှန်ကန်ဆိုရင်တော့ဒီလုံငန်းတိမ်ငေါ်တဲ့အကြောင်းမရှိဘူးခင်ဗျအသမောသီးတွေတုတ်လို့ဒီလိုတွေရောင်းဝယ်တွေဟိုစူလန်နဲ့လွယ်တွေလှုပ်ကြတော့ဒီလိုဖြစ်ကုန်ကြတာပါ
တို့လှုပ်ခဲ့တုန်းကသစ်စီးနဲ့လှုပ်တာသစ်စီးလေတပြင်ကသစ်စီးအခုကသင်းမောစေးတွေနဲ့လှုပ်ရောင်းတာမကောင်းတော့ဘူးပစ်စေးတွေမကောင်းတော့ဘူးငါတို့ကတော့ခဏအထိပစ်သစ်စီးနဲ့လှုပ်တာသစ်စီးတပုံးကို2သိန်းသင်းမောစေးကတပုံးမှာ3000လောက်ရှိတယ်ဒီကအကုန်လုံးအားလုံးကသင်းမောစေးပဲလှုပ်စားကြတယ်ဖုန်ကြီးတွေကမကြိုက်ဘူးဖုန်ကြီးတွေကမင်းဒါတော့အပေါပြောတာပေါ့တီတကူဖုန်ကြီးဆိုငါတို့မှဝယ်တာမွေးနေ့နှစ်တိုင်းသမင်းတရာရောမလေးကလည်းဖုန်ကြီးတွေကဆိုရင်တော့မြန်မာနယ်စင်ပဲသုံးတယ်လူတွေကတော့အပေါကြိုက်ပေါ့ကွာအဲ့ဒါကတော့ရှင်မရဘူးပေါ့
လွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကစက်ယုံထုတ်တန်ပိတ်တွေဈေးကွက်တွေထဲမှာဖော်ဖော်တီတီနေရာယူလာတာတွေ့ရတယ်လို့ဈေးနှုန်းလည်းအနည်းငယ်တက်တာတာကြောင့်ဝယ်ယူသူများပါတယ
်လက်မှုပညာတွေကကျွန်တော်တပိတ်လောကအတော်လေးကိုတိမ်ကုန်နေတိမ်ကုန်နေဆိုတော့တချို့တပိတ်ကုံတွေကတင်မောသေးတွေတုတ်ကြကော်တွေခန်းညလှုပ်ကြเนาะအဲ့လိုဆိုတော့ကျွန်တော်တပိတ်ရောင်းဝယ်တွေမကောင်းဘူးခင်ဗျမကောင်းဆိုကျွန်တော်တို့ပိုင်ရှင်တွေဝယ်တဲ့ပိုင်ရှင်တွေလည်းထုံနီးတူစွာပဲဓာတ်သီးစင်းနေလားတင်မောသေးနေလားမသိဘူးအဆင်ပြေတယ်လို့ရောင်းနေကြတော့နားမလဲတဲ့လူတွေကဝယ်ကြဈေးသက်တိုင်းပြီးရောဆိုပြီးတော့အဲ့လိုနေထားတဲ့ရှိတော့ကြတော့လုံးတိတ်မဖြစ်ဘူးပေါ့လေရှေ့လျှောက်လေးကျွန်တော်တို့ဓာကြီးကလက်မှုပညာတပိတ်လောကလုံးပသွားလိမ့်မယ်တော်တော်လေးကိုပသွားလိမ့်မယ်ကျွန်တော်ယူဆတယ
်မြမရိုးရာတန်တပိတ်လုပ်ငန်းတွေကိုမြမတနိုင်ငံလုံးမှာအင်းဝတ်နေတနေတွေကသာပြုလုပ်တာဖြစ်ပါတယ်အရင်တုန်းကတော့တနိုင်ငံလုံးအနှက်လက်ဖြစ်တန်တပိတ်တွေကိုရောင်းချရပေမဲ့ဆက်ဖြစ်တန်တပိတ်တွေအစားထိုးဝင်ရောက်လာတဲ့နောက်ပိုင်းမှာတော့ရန်ကုန်ပြည်ပဲခူးမော်လမြိုင်အစရှိတဲ့မြမပြည်အောက်ပိုင်းဒေသတွေနဲ့နေမျိုးတချို့ကပဲအဓိကဝယ်ယူကြတယ်လို့ဒီနယ်တစ်ဝိုက်ကလူတွေကပြောပါတယ်တန်တပိတ်လုပ်ငန်းလုပ်ကင်ကြတဲ့အလုပ်သမားတွေအတွက်အနည်းဆုံးတစ်နေ့လင်မြန်မာငွေကျပ်9000လောက်ရရှိပေမဲ့ ရိုးရအမွေနှစ်ကိုလက်ဆင့်ကမ်းတည်ယူကြမဲ့လူငယ်တွေကတော့ဒီလုပ်ငန်းကိုစိတ်ဝင်စားမှုမရှိကြတော့ပါဘူး
။ခုရှိကအသက်30ပတ်ချာတွေပဲရှိကြတော့တယ်30အထက်တွေပဲရှေ့တုန်းကတင်းလာတဲ့လူတွေပေါ့လေခုခေတ်လူတွေကတော့မတင်တော့ဘူးငါတို့လူငယ်တွေကတော့ငါတို့ကပြောရရင်တော့တို့ကဒီလုပ်ငန်းညစ်ပတ်တယ်ပေါ့စစ်စီးတွေတော့ရတယ်လက်ကြီးတွေမဲမှောင်နေတယ်ပေါ့လူရောတဲ့မတိုးဘူးပေါ့အဲ့သဘောကြောင့်တို့ကမလုပ်ကြတော့တာ
စေယုံထုတ်တန်တပိတ်တွေဟာအချိန်တိုအတွင်းမှာပေါ်ပေါ်တည်တည်ထွက်နိုင်ပေမလို့နှစ်ရှည်အသုံးပြုလို့ရတဲ့အပိုင်းမှာတော့လက်မှုတန်တပိတ်ကိုရှင်းလို့မရနိုင်ပါဘူးဇက်ထုတ်တန်တပိတ်တွေမှာတုံ့နှုတ်ထားတဲ့သမောဆွေတွေဟာအသုံးပြုရာများလို့ရှိရင်ဆေးကျွတ်တာတွေဖြစ်နိုင်ပြီးတော့ကျန်းမာရေးအတွက်လည်းထိခိုက်နိုင်တယ်လို့တချို့ကသုံးသပ်ကြပါတယ်ဒါကြောင့်တန်တပိတ်လုပ်ငန်းလုပ်ကင်သူတွေအနေနဲ့ရိုးရာမပြတ်လုပ်ကင်တင်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ခဲကလက်မှုတန်တပိတ်ပြုတ်လုလာတဲ့ဦးလာမြင့်ကအကြံပြုပါတယ
်ကျွန်တော်တို့လှုပ်ဆောင်တင်တာတော့အများပြည်သူပေါ့နော်လောက်ကြကញ្ញာမဆိုရင်တစ်စီးနဲ့မှန်မှန်ခံရှေးရွာမပြတ်ဆိုတဲ့တပိတ်ဖုံးကိုလှုပ်တင်တယ်လို့ကျွန်တော်ကယူဆပါတယ်ဒါကျွန်တော်တို့ကခုချိန်မလှုပ်ဘူးလားဆိုကျွန်တော်တို့ကတော့ရှေးရွာတိုင်းလှုပ်တယ်ရှေးရွာတိုင်းလှုပ်တော့ကြရောင်သေးနဲ့လည်းမကိုက်ဝယ်သေးနဲ့လည်းမကိုက်ကုန်ညာသေးတွေကကြီးကျွန်တော်တို့ကထုတ်ပုံမှန်ကတော့လှုပ်ပြီးနေရတာပေါ့လေထုံကြီးတူစွာပဲရှေးရွာအမီတပိတ်ကတော့လောက်တာပဲ
လူငယ်တဲ့နှစ်ပေါင်းရာကျော်ကလေးကတီထန့်လာတဲ့လက်ဖြစ်တန်ပိတ်လုပ်ငန်းတွေတီထက်ပို့ပြီးတွင်ချေလာအောင်နဲ့ရိုးရလက်မှုအမှုပညာတိမ်မြုပ်မသွားအောင်စနစ်တကျဝိုင်းဝန်းထိန်းသိမ်းမှုလုပ်နေပြီလို့တန်ပိတ်လုပ်ငန်းရှင်တွေကအကြံပြုပြောဆိုနေကြပါရခင်ဗျာကျွန်တော်ထောက်ပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA American အသံကနေပုံထူးနေညဖက်အသံလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကနေခုအသံလွင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြီးပြီးချင်းည9:00နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ဒီကနေ့ပုံထူးနေ့ညအစီအစဉ်လေးမကြခင်ပြီဆုံးပါတော့မယ်။သတင်းချင်းချုပ်ကိုတလက်ပြောပြပေးပါအောင်ကိုအောင်ရေ
။ဝင်ကြီးချက်တဲဆောက်ရောက်နေတဲ့ဂရိနိုင်ငံကချင်းဝေဆိုင်ရာ၃နှစ်ကြာအစီအစဉ်သစ်တရက်အတွက်အကူအညီပေးဖို့ဥရောပသမဂ္ဂကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အခွန်နဲ့တပ်ပြစ်ပင်စင်ဆိုင်ရာကိစ္စတွေကိုချက်ချင်းအကောင့်တွေဖော်မလို့လည်းဂရိပေးပြောဆိုပါရယ်။ဂရိဝင်ကြီးချုပ်အလက်ဆီစီပရက်စ်ကStrasbourg မှာကျင်းပတဲ့ဥရောပပါလီမန်မှာဒီဥရောပခေါင်းဆောင်တွေကိုတောင်းဆိုထားတဲ့နောက်ဆုံးသတ်မှတ်ရမတိုင်မီမှာခိုင်မာတဲ့အစုပြုချက်တရက်ကိုတင်သွင်းနိုင်မယ်လို့ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကဖြစ်ပွားခဲ့တဲ့တိဂရစ်မြို့ကလူသက်ပွဲအတွင်းပါဝင်ခဲ့သူစစ်သွေးကြွ24ဦးကိုအီရတ်တရားရုံးတရုံးကတည်တံချမှတ်ခဲ့ပါတယ်။ဒေသမျိုးတော်ကအခြေစိုက်စစ်စခန်းတစ်ခုကို IS အစွန်းရောက်တွေကသိမ်းယူခဲ့ပြီးတဲ့နောက်ရှီးယက်မွတ်စလင်အများပြားပါတဲ့ဒီတပ်ဖွဲ့ဝင်သစ်ရာနဲ့ချီကိုတပ်ပစ်ခဲ့ကြပါတယ်။အခုလိုပြစ်မှုကျွလွန်သူတွေကိုချိုးပစ်တပ်ဖို့ဘက်ဂဒတ်မြို့ဗဟိုတရားရုံးကဒီကနေ့မှစီရင်ချက်ချခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဘရိုက်ကိုဘားမားဟာ BNN ကွန်မြူနတီပါတီအကြီးအကဲနဲ့အင်္ဂါနေ့ကသမ္မတအင်ပြူရောမှာတွေ့ဆုံပါတယ် BNN စစ်ပွဲပြီးနှစ်ပေါင်း40ကြာပြီးတဲ့နောက်တစ်ချိန်ကရန်ပတ်နှစ်နိုင်ငံခေါင်းဆောင်တွေဟာအခုလိုတွေ့ဆုံကြတာကိုနှစ်နိုင်ငံဆက်ဆံရေးမှာထူးခြားတဲ့တူးတက်မှုတစ်ခုအဖြစ်ပြောဆိုကြပါတယ်အမေရိကန်နဲ့ BNN ကြားပုံမှန်ဆက်ဆံရေးတည်ဆောက်ခဲ့တာနှစ်20ပြည့်အချိန်အတွင်းအမေရိကန်ကိုပထမဆုံးရောက်လာတဲ့ BNN ကွန်မြူနတီပါတီခေါင်းဆောင်လည်းဖြစ်ပါတယ်တရုတ်နိုင်ငံမှာအစုရှယ်ဈေးနှုန်းတွေဒီကနေ့ထိဇက်တိုက်ကျနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့စိုးရိမ်လုံပြီးလောက်တာမျိုးကိုရှောင်ရှားဖို့တာဝန်ရှိသူတွေကသတိပေးနေပြီးသတင်းသုံးမှတ်ကြဈေးကျနေတာကိုရပ်ဖို့လှုံ့ဆော်ချက်အသစ်တွေကြေညာပါတယ်။အစုရှယ်ဆန်ဈေးနှုန်းတွေဖြစ်တဲ့ Shanghai Composite Index ဟာ6ရာခိုင်နှုန်းနီးပါးကျဈေးနဲ့ပိတ်သွားပြီး Shenzhen Index ကတော့ 2.5 ရာခိုင်နှုန်းကျဈေးနဲ့ပိတ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ2440ရောကနေဖန်ယူနာဆင်နိုင်ပါတယ်ရှင်တောသားရှင်များနှစ်တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.